ဆရာရှင်များရှင်ဒီကနေ့ဟာမြန်မာနိုင်ငံလွတ်လပ်ရေးရပြီးတဲ့နောက်ရန်ကုန်တက္ကသိုလ်နယ်မြေမှာကျောင်းသားတွေရဲ့သွေးမြေကျခဲ့တဲ့ကျောင်းသားအများအပြားသေဆုံးခဲ့ရတဲ့7 July ဖြစ်ရက်58နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်ကျောင်းသားအများပြားသေဆေးခဲ့တဲ့ဒီ7 July လို့ဖြစ်ရမျိုးတွေကြောင့်မြန်မာနိုင်ငံဟာအိန္ဒိယနိုင်ငံတွေထက်တောင်နှိမ့်ချသွားတဲ့အဖြစ်ကိုရောက်ခဲ့ရတယ်လို့ရေစင်းစိုက်ပျိုးရေးတက္ကသိုလ်အငိမ့်စားပါမောက်ခကျုပ်ဒေါက်တာဆလိုင်းထွန်းတန်းကပြောပါတယ်လက်ရှိအခြေအနေတွေအရ7 July လို့ဖြစ်ရမျိုးနောက်ထပ်ပြန်မပေါ်လာနိုင်ဘူးလို့လည်းရည်ပြမပြောနိုင်သေးတဲ့အကြောင်းသူကပြောပါတယ်အခုခါမှာအသက်62နှစ်ရှိနေပြီဖြစ်တဲ့ပါမောက်ခဆလိုင်းထွန်းတန်းကိုကိုညံဝင်းအောင်ကမေးမြန်းလာမှာ7 July နဲ့ပတ်သက်လို့အခုလိုစပြောပါတယ
် 7 July ဆိုတဲ့ဥစ္စာက July က9ရက်နေ့မှာကျောင်းသားတွေအသက်ခံရတာအဲ့ဒါဘယ်လိုလဲဆိုဘယ်ခေတ်မှာပဲဖြစ်ဖြစ်လူကြီးတွေကငြိမ်းနေတယ်အစိုးရတရားတည်ဖြစ်စေမတရားတည်ဖြစ်စေအဲ့ဒီတော့ဟိုနေဝင်းရဲ့အစိုးရဟာဘာမှချီးကျူးစရာလည်းမရှိဘူးထုတ်ရုံနေတယ်ဆိုလို့ဥစ္စာကိုကျောင်းသားတွေကသိတဲ့အခါကျအဲ့ဒါလှုပ်ရှားလာတယ်လှုပ်ရှားလာတဲ့အခါကျတော့ဒီလောက်ခုနှစ်မှာကျောင်းသားတွေကကျောင်းသားသမဂ္ဂမှာသူစုဝေးနေကြတယ်။ကျောင်းသားသမဂ္ဂကြီးဖြုတ်ဖြုတ်ခွဲလိုက်ပြီတဲ့။ဒီခါမှဒါမျိုးမဖြစ်ဘူး။ဘယ်နိုင်ငံမှလည်းမဖြစ်ဘူး။ဒါဟာကျောင်းသားတွေရဲ့သူတို့ရဲ့လောက်ရကိုရတတ်အောင်သူကတမင်လှုပ်ချလိုက်တဲ့သဘောပဲလို့ကျွန်တော်တို့အဲ့လိုပဲအောက်မိတယ
်။ဟုတ်ကဲ့။ဆရာအဲ့တော့ဒီ7 July ဖြစ်ရကြောက်ပေါ့လေ။ဒီတိုင်းပြည်မှာဘလို့တွေနင့်နာဆုံးရှုံးမှုဖြစ်စေခဲ့လေခင်ဗ
ျ 7 July ဆိုတာကျွန်တော်ထင်တယ်လေဒါမျိုးကိစ္စဘူးချုပ်အောင်လုပ်ကြရလောက်ခဲ့တာပဲအင်္ဂလိပ်ကအဲ့ဒါမျိုးမလုပ်ပါဘူးကျွန်တော်တို့အချင်းချင်းပဲလုပ်ကြတာကျွန်တော်တို့ချင်းချင်းဘာကြောင့်လုပ်တယ်လဲလို့ဆိုလို့ရှိရင်အဲ့ဒါအာနာရှင်ရဲ့စင်ကြတာပဲသူတို့ပြောတော့ကဘာပေါ်ကနေကြတော့မလို့တိုက်ပြီးကြီးလက်နဲ့တည့်အလိုမှာသူတို့စစ်တပ်ကဝင်ခဲ့တယ်လို့ပြောတာပဲကျွန်တော်အမြင်ကတော့အဲ့ဒီလက်နဲ့တည့်အလိုမှာသူတို့ကန်ချတယ်ပြောအဲ့လိုပဲကျွန်တော်မြင်တာပဲကျောင်းသားတွေကိုမလို့မလှုပ်ရှားရအောင်ငါတို့လူကအကုန်မှန်ကြီးပဲကွာမင်းတို့ကောင်တွေတတိရှိရင်လက်ကြောက်ဟာဆိုပြီးတော့မှလည်းခါရနဲ့လှုပ်လိုက်တဲ့သဘောဟာကျွန်တော်ထင်တယ်ကျောင်းသားတွေတွေ့ရောတိုင်းပြည်တွေ့ရောနောက်ပြီးတော့ကျွန်တော်ပြောတယ်နာကအမပြည့်ရဲ့သမိုင်းမှာတတ်မှာရောဒီကဲအမဲစကြီးထင်ကြိုင်းခဲ့တာပဲကျွန်တော်တော့အဲ့လိုပဲမြင်တယ်
အဲ့တော့ဆရာဒီ7 July ဖြစ်ရတဲ့ပတ်သက်ပြီးတော့ဘယ်လိုသင်ခန်းစာယူသင့်ပါသလဲ
အဲသင်ခန်းစာယူသင့်တာကတော့ကျွန်တော်တို့ကျောင်းသားလူတွေဆိုတာတောင်ကျွန်တော်တို့အမြာကိုယူမဲ့လူတွေပြီးတော့နောက်တစ်ခေတ်ရဲ့ခေါင်းဆောင်တွေအဲ့ဒီနောက်တစ်ခေတ်ရဲ့ခေါင်းဆောင်တွေကိုကျွန်တော်တို့ကဘယ်တော့မှမဖြစ်စီအပ်ဘူးအဲ့လိုဖြစ်စီတဲ့အတွက်ကြောင့်ကျွန်တော်တို့အမျိုးမျိုးတိုင်းပြည်မှာဖြစ်ခဲ့တယ်ဆက်ရက်တဲ့လူတွေကိုဒါတတ်လိုက်တဲ့သဘောပဲအဲ့တော့ကျွန်တော်တို့ဘာမှပြရဘယ်တော့မှသူများနဲ့ဓာတ်လူမလိုက်နိုင်ဘူးဘယ်ဟုတ်မလဲအခုလာဖို့တောင်ကျွန်တော်တို့ကျက်သွားပြီကျွန်တော်တို့အောက်မှာကြမ်းရည်မရှိတော့လေအဲ့လိုဖြစ်သွားတယ်အဲ့တော့နောင်ကာလကိုအုပ်စုလူတွေကိုကျွန်တော်တို့ပြုတ်ထောင်တာပြီးတယ်ဒီမှာဆိုကျောင်းသားသမက်ကဆိုလို့ရှိရင်ဒီခါရက်နဲ့သူတို့လွတ်လွတ်လပ်လပ်စကားပြောတဲ့နေ့ဒီအာဒီခါရက်တကယ်ကဘာကျော်ပုဂ္ဂိုလ်တွေကိုဖိတ်ပြီးတော့မှအဲ့ဒီကျောင်းသားသမက်ကမှကျော်စကားပြောခိုင်းတာဒီမင်းဘယ်လိုပဲမင်းအယူဆရှိရှိမင်းငါလည်းဘယ်လိုမှမတည့်ရည်ဒီဖြစ်တော့လည်းတွဲသွားနိုင်ရမယ်ဆိုတဲ့သဘောမျိုးစိတ်ဓာတ်ရှိတယ်အဲ့ဒါခိုင်မာတဲ့စိတ်ဓာတ်အင်တမပြင်းကျက်တဲ့စိတ်ဓာတ်ပဲအခုကျွန်တော်တို့မှမှာအဲ့ဒါမျိုးရင့်တယ်စိတ်ကြမရှိဘူးအဲ့တော့အဲ့ဒီစိတ်ကြကိုမွေးဖို့လိုတယ်။နောက်ကိုဒါမျိုးမဖြစ်အောင်ကျွန်တော်တို့ကစူးစမ်းရမယ်။
အဲ့တော့ဒီလက်ရှိမြန်မာနိုင်ငံရေးအခြေအနေတွေကိုကြည့်ရင် 7 July လို့ရုပ်စိုးပွဲရာဖြစ်ရဆိုမျိုးနောက်ထပ်ဖြစ်မလာနိုင်တော့ဘူးလို့ပြောလို့ရနိုင်ပြီလားခင်ဗျ။အ
ဲအဲ့ဒါမပေါ်နိုင်ဘူးလို့တော့ကျွန်တော်တို့ရေးရေးကြီးတော့မပြောရဲဘူးပေါ့ဗျာ။ဘာကြောင့်လဲဆိုကြည့်လုံးလုံးတဲ့အချိန်ကြီးရစင်မြိုင်စုအဖြစ်နာခုခုဘာပဲပြောပြောရစုကတခုလုပ်တယ်နောက်ပါလေလိုက်ချက်တယ်ဘုသူဘာပဲအကောင်းလုံးလုံးလက်ထုံစာလိုက်ချက်တယ်ဘာလို့ဆိုတော့ဒေါ်စုကိုဘုသူကမကြိုက်အောင်လို့ဒေါ်စုကိုလူကြီးကပုံကားရမယ်အဲ့ဒါမျိုးပုံကားအောင်သူကတမိကိုလိုက်လုပ်နေတာအဲ့တော့ဒါတော့မလုပ်ကောင်းဘူးလို့ကျွန်တော်ထင်တယ်သူတို့ဥပဒေကိုစွန့်ကျင်တဲ့လူဆိုလို့ရှိရင်တပ်ပလိုက်ထားတယ်အဲ့တော့ဒါမျိုးတော့မလုပ်အပ်ဘူးဘာမှတောင်မပြောချင်တော့ဘူးကွာကိုအဲ့ဒါမျိုးတွေမဖြစ်အောင်ကျွန်တော်တို့ဆူဘက်တောင်းနေတယ်တော့ဆုံးပြတယ်ရှင်းရှင်းပြောင်းဆိုတော့
ရန်ကုန်တက္ကသိုလ်ဝင်းအတွင်းចောင်းသားတမကတက္ကသအဆောက်အဦကိုဒိုင်နမိုက်နဲ့ဖြုတ်ခွဲခဲ့လို့ចောင်းသားယာနဲ့ချီတေဆုံးခဲ့ရတဲ့7 July အကြမ်းဖက်မှုနဲ့ပတ်သက်လို့အဲ့ဒီအချိန်ကအစိုးရကတော့တေဆုံးသူចောင်းသား18ဦးသာရှိခဲ့တယ်လို့ဆိုပေမဲ့မျက်မြင်သက်သေတွေအစိုးရတေဆုံးသူចောင်းသားဒီထက်မကပိုများတယ်လို့ဆိုကြပါတယ်ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ထိုစင်ကစစ်အာဏာသိမ်းခေါင်းဆောင်ဗိုလ်ချုပ်ကြီးနေဝင်းနဲ့ဒုတိယခေါင်းဆောင်ဗိုလ်မှူးချုပ်အောင်ကြီးတို့ကတော့တယောက်နဲ့တယောက်အပြန်အလှန်ဆွဆွဲနေခဲ့ကြပြီးဘယ်သူကမှပြက်ပြက်သားသားတာဝန်ခံမှုမရှိခဲ့ပါဘူးရှင်။